မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းစဉ်ကာလတွေကကပါဘူး1920ပြည့်လောက်ကလေးကကျောင်းသားတွေဟာငြင်းငြမ်းစွာစာသင်ခန်းထဲမှာပညာစီပူခဲ့ရတယ်ဆိုတာတဲ့သူတို့ဟာတိုင်းပြည်အတွက်အရေးကြီးတဲ့နိုင်ငံရေးတိုက်ပွဲတွေမှာပါဝင်ပြီးတော့ဆင်နွှဲခဲ့ကြရတယ်အသက်တွေစည်ခဲ့ရတယ်ဘဝဆုံးခဲ့ရတယ်နှီးမျိုးစုံနဲ့သွေးမြေကြခဲ့ရတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံအခြေအနေကိုကြည့်မယ်ဆိုရင်အစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအမှန်တကယ်လိုလားပါတယ်ဆိုပြီးတော့လုပ်နေတယ်အတိုက်ခံကောင်းဆောင်ကိုသူတို့ပါလီမန်မှာတရားဝင်လက်ခံတယ်လွှတ်တော်ရေးရာကော်မတီမှာဤကဲရာထူးတွေပေးတယ်နောက်တစ်ခါ88နှစ်ပတ်လည်နေ့အတွက်မြန်မာနိုင်ငံအစိုးရရဲ့ဝန်ကြီးတွေကလာပြီးတော့ရမငွေလှူဒန်းတယ်ရမငွေပမာဏမများလှတော့လဲပဲဒါဟာဒီဖြစ်ရဒီចောင်းသားတွေရဲ့ဥဆောင်ခဲ့တဲ့လှုပ်ရှားမှုကိုသူတို့အသိမှတ်ပြုတယ်ဆိုတဲ့သဘောတွေတွေ့လာရပါတယ်ဆိုတော့ဟာចောင်းသားလှုပ်ရှားမှုဟာသမိုင်းအစီအချိုးတခွေကြောင်းလိုက်ခဲ့ပြီလို့ဆိုထိုင်ပါသလားဆိုတာဆွေးနွေးလို့ရင်းဖြစ်ပါတယ်ဒီကနေ့ဆွေးနွေးမယ့်ပုဂ္ဂိုလ်2ယောက်ကဥအောင်စောင်းနဲ့ကိုမိုးသီးစုံဖြစ်ပါတယ်ဥအောင်စောင်းဆိုလို့ရှိရင်မှိုင်းရပြည်တော်ကဥဆောင်ပါဝင်လှုပ်ရှားခဲ့တယ်ကိုမိုးသီးဆိုလို့ရှိရင်88ဆိုတော့အခုခေတ်လူငယ်တွေအခုခေတ်ကြောင်းသားတွေအနေနဲ့ကြည့်ရင်တော့ဒါမျိုးဆက်ဟောင်းကြောင်းသားကြီးတွေဖြစ်ကုန်ကြပါပြီဆိုတော့ကျွန်တော်ဝါဇင်လိုက်ပြောရပါစို့ဥအောင်စောင်းဘယ်လိုမြင်ပါလဲမြန်မာနိုင်ငံကြောင်းသားလှုပ်ရှားမှုဟာအခုခါမှာသမိုင်းအစီအချိုးတခွေကိုရောက်ရှိနေပြီလို့ဆိုနိုင်ပါလားခင်ဗျာ
အဆင့်လိုသေးတယ်လို့ထင်ပါတယ်တဆင့်မချိုးသေးပါဘူးအချိန်မရွေးပြုတ်ကျသွားနိုင်တဲ့အဆင့်မှရှိပါတယ်ဘာကြောင့်လဲဆိုတော့ကျောင်းသားလှုပ်ရှားမှုသမိုင်းနေကိုပြန်ဆန့်ရင်လွန်ခဲ့တဲ့အနှစ်90 7 July မှာကျောင်းသားရာချိုတက်ခဲ့တဲ့ကိစ္စအခုထိမရှင်းသေးဘူးနောက်တစ်ခါ88မှာကိုဖုံးမော်တို့ကိုစိုးနိုင်တို့ကြသွားတော့ကစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာတွေအကုန်လုံးကအမှားတွေဖြစ်နေတယ်ပြီးတော့ဒီပြဿနာတွေပေါ့နော်တာဝန်ရှိတဲ့လူတွေကတာဝန်ရှိမှုအရာတာဝန်ခံပြီးပြီဆိုမှကျန်တဲ့ကိစ္စတွေရှင်းပါလိမ့်မယ်ဥပမာ7 July ကိစ္စမှာတာဝန်ရှိတဲ့လူတွေစုံစမ်းရေးကော်မရှင်ဖွဲ့ဖို့လူတယ်ဒီနေ့အသက်ထင်ရှားရှိတဲ့လူဆိုလို့ရှိရင်ဘူအောင်ကြီးနဲ့ဘူစောမြင့်နှစ်ယောက်လောက်ပဲကျန်ပါတယ်နော်အဲ့ဒီတုန်းကဘူအောင်ကြီးနဲ့ဘူနေဝင်းကဒီသမဂ္ဂအစအုပ်ဆိုတဲ့ကိစ္စကိုသူ့လိုလိုကိုလိုလိုသာလွှဲနေပြီနဲ့ကျောင်းသားရာကျော်ကိစ္စမှာတော့ဘလူတက်ခဲ့တယ်ဆိုတဲ့ကိစ္စတွေဒီနေ့ထိမဖော်ထုတ်သေးဘူးအဲ့ဒီကိစ္စကိုအရင်ဆုံးရှင်းရအောင်မှာဖြစ်တယ်နောက်တစ်ချက်ဒီလေးလုံးရောက်သွားတဲ့အခါကျတော့ဘိုနီဝင်းကသူနတ်စင်ကန်ဒီမှာစကားတခုပြောသွားတယ်ပြီးခဲ့တဲ့မတ်လနဲ့ဂျူလမှာဖြစ်ပျက်ခဲ့တဲ့သွေးထွက်သံယူအရေးခင်းနေမှာတဲ့ကျွန်တော်ဟာတွယ်ဝိုက်တဲ့နီးနဲ့တာဝန်ရှိပါတယ်လို့ပြောခဲ့တယ်အဲ့လိုဆိုရင်88အရေးခင်းကာလကြီးတစ်လျှောက်လုံးတက်ခဲ့ဖြတ်ခဲ့တဲ့ကိစ္စတွေမှာဘသူတွေမှာတိုက်ရိုက်တာဝန်ရှိနေသေးတယ်လဲဆိုတဲ့ကိစ္စတွေကိုအရင်ရှင်းပြီးမှကျောင်းသားတွေရဲ့တိုက်ပွဲကတစ်စစ်ချိုးပြောင်းတယ်လို့ကျွန်တော်တို့ပြောလို့ရပါလေ
။ဟုတ်ကဲ့ဥအောင်စောဆိုတော့ဦးမိုးသီးတို့မျိုးကိုမိုးသီးရောဘယ်လိုသဘောပါလဲ။ဥအောင်စောကတော့ဒါသမိုင်းမှာဖြစ်ရှင်းစရာတွေအများကြီးကြံ့နေသေးတယ်။ဒါကြောင့်သမိုင်းတစ်စစ်ချိုးပြီးကျောင်းသားလှုပ်ရှားမှုသမိုင်းလို့မပြောနိုင်သေးဘူးလို့ဆိုပါတယ်။ကိုမိုးသီးရဲ့သဘောကလည်းသိပြစေခင်ဗျာ
။ကျွန်တော်ရဲ့အမြင်ကတော့ဗျာဟိုနှစ်ပိုင်းရှိတာပေါ့နော်။ဒီ88ကြီးနောက်ပိုင်းမှာဒီအစိုးရကအလားဟိုဒီအပြောင်းလဲတွေကိုဟန်ဆောင်ပန်ဆောင်နဲ့လှုပ်လာခဲ့ကြတယ်လို့ကျွန်တော်တို့ပြောခဲ့ကြတယ်ဘယ်လိုပဲဖြစ်ဖြစ်ဒီမှာပြာဒီနေ့ဒီတိုင်းသွားလို့တော့မရတော့ဘူးပြောင်းလဲကိုလှုပ်ရတော့မယ်ဆိုတော့ဒီနေ့အလားဦးသိန်းစိန်အစိုးရကလက်ခံလာတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့တော့ကျွန်တော်တို့ခုနကကိုအောင်ဆုံးထောက်ပြဘယ်လိုပဲပေါ့လေအချိန်မှာကျွန်တော်တို့ကျူးလွန်ခဲ့တဲ့အမှားတွေကလည်းရှိပါတယ်အဲဒါပေမဲ့ကျွန်တော်တို့ဒီနေ့အချိန်ကခါလာကမှာကကျွန်တော်တို့တကယ်အမျိုးသားပြန်လဲပြည်ညာယူကိုသွားရမယ်ဆာလာတစ်ခုဖြစ်တယ်။အဲ့ဒီတစ်ပိုင်းမှာပဲအခုစိတ်ကြီးဆိုတာဒီအပြောင်းလဲတွေကိုဟာပြောင်းလဲရတော့မယ်ဆိုတော့လက်ခံလာတဲ့အရေးအယောင်တွေကိုတို့တွေ့ရတယ်။အဲကျိုးပန်းမှုတွေကိုလှုပ်ဆောင်လာတာတွေတွေ့ရတယ်။ဒီပိုင်းမှာလည်းကျွန်တော်တို့အခက်အခဲတွေကရှိနိုင်ပါတယ်။ပြောင်းလဲခြင်းနဲ့ဒီနဲ့မပြောင်းလဲခြင်းနဲ့အင်အားစုတွေရဲ့အားပြတ်ယူရလဲသူတို့ထဲမှာလည်းရှိပါသေးတယ်။အဲ့ဒီမဲ့ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ပြောင်းလဲခြင်းနဲ့ဒီကိုအစိုးရဘက်ထဲမှာတယောက်ပဲဖြစ်ဖြစ်တစ်ဖွဲ့လုံးပဲဖြစ်ဖြစ်ကျွန်တော်တို့လက်ကမ်းကြိုဆိုရမှာပဲဖြစ်တယ်ဒီနေ့ခြေသေးတော့နှစ်ပတ်လည်း24နှစ်မြောက်မှာဦးသိန်းစိန်ဆိုရကအလားကျွန်တော်တို့ဒီចောင်းသားတွေကိုမန္တလေးမှာလုံဆောင်ခွင့်ပြုလာတာအဲနောက်တစ်ခုအလူငွေညမငွေသွားပေးတဲ့ပုံစံမျိုးဟာလာလုံလာတဲ့ဟာတွေကဒါဟိုသိချင်းအားဖြင့်ចောင်းလဲမှုကိုသူတို့လက်ခံလာတဲ့ဆိုတော့ပြတယ်ဒီပိုင်းမှာလည်းဒါဘာဟုတ်ပြလဲဆိုကျွန်တော်တို့ခြေသေးလုံးလို့စားမှုရဲ့အဓိကတောင်းဆိုချက်တွေပေါ့ဗျာအဓိကတောင်းဆိုချက်ကကျွန်တော်တို့ဘာတွေတောင်းဆိုကြလဲလွတ်လပ်မှုတောင်းဆိုကြလဲတရားမျှတမှုနဲ့ဖွံ့ဖြိုးမှုတွေတောင်းဆိုကြတယ်။အဲ့ဒီတောင်းဆိုချက်တွေကိုသူတိတ်တိတ်ဆိုတာအတိမတ်ပြုလာပြီလို့ကျွန်တော်အနေနဲ့မှတ်ယူပါတယ်။အကောင့်ဘက်ကမြင်တယ်ဒူးဒူးတယ်
။ဟုတ်ကဲ့ဆိုတော့ကိုအောင်စောက truth ကိုပြောတယ်ကိုမိုးသီးက reconciliation ကိုပြောတယ် truth and reconciliation တကြိမ်တည်းမဖြစ်နိုင်ဘူးလားအဲ့တော့ကိုအောင်စောက်ကိုကျွန်တော်ပြန်မေးခြင်းပါတယ်
။ဟုတ်ကဲ့
မှန်တရားကိုဖော်ထုတ်ဖို့လိုသေးတယ်ဒါပေမဲ့ကိုမိုးသီးပြောသလိုပြန်လဲသိမြတ်ရေးအလားလာတော့မြင်နေရပြီဆိုတော့အဲ့ဒါဘယ်ဟာကိုဦးစားပေးရမလဲအမှန်တရားပြန်လဲဖော်ထုတ်ဖို့အရေးဟာပူပြီးများအရေးကြီးနေတလားကောင်းဆုံးပြောတဲ့သဘောအရဆိုရင်ပြန်လဲသိမြတ်ရေးထက
်ကျွန်တော်အမျိုးသားပြန်လဲသိမြတ်ရေးလက်ခံတယ်ဒီနေရာမှာတဲကုန်းရှင်ညာနေတရာကပြီးခဲ့တဲ့2010ဒီဇင်ဘာလ30ရက်နေ့မှာလာမယ့်2017နှစ်ဆန်းမှာအမျိုးသားပြန်လဲသိမြတ်ရေးနဲ့ပြောသွားတဲ့အပိုင်း၃ပိုင်းရှိပါတယ်ပြုတ်တဲ့လူနဲ့ခံရတဲ့လူဘက်ကပြုတ်ရသူကလည်းတစ်အချက်သူတို့ပြုတ်ရတာတွေကမှားတယ်ကြောင့်ဝန်ခံရမယ်นี่แค่ปี้ยินต้องมาปี้ยินนอกถ้าดาမျိုးถ้าไม่ผิดป่าวรู้กรีปิยะอปุขันได้รู้บักก็แลติขันနိုင်ห่ําเมคว้นหล่นနိုင်ห่ําเมตรุโกดีลุติหุจุลุนาริทักขะตะเลเลทับပြီးတော့ပြောနေဘူးမလို့ဘူးပြီးတော့ตรุအပေါ်မှာလည်းလက်စားချူဘူးမလို့အဲ့ဒါဆိုရင်တော့တကယ်စစ်မှန်တဲ့အမျိုးသားပြန်လဲတင်မြင်ရမယ်လို့ကျွန်တော်ပြောချင်ပါတယ
်
ဒါနဲ့ဒီကနေ့အဓိကကြတဲ့2008ဖွဲ့စည်းပုံထဲမှာเนาะပုံမှန်445မှာနဝတ္တနာအဖလက်ထက်တုန်းကရဲရဲဆက်ဆက်တတ်ဖြတ်ခဲ့တဲ့ကိစ္စတွေကတာဝန်ရလောက်ရတာဖြစ်တဲ့အတွက်သူတို့လုံးဝအရေးယူလို့မရပါဘူးဆိုရင်နောက်ခေတ်အဆက်ဆက်မှာလည်းအဲ့ဒီလိုကြောင်းသားတွေရဟန်းရှင်လူပြည်သူတွေကိုတတ်တာဟာတရားရယ်ဆိုတဲ့ logic ကြီးဟာသာဝရတည်သွားမှာဆိုလို့ကျွန်တော်ပြောနေတာဖြစ်ပါ
ဟုတ်ကဲ့
ကျွန်တော်ဟမ်မူရာဘီကိုရဥပဒေကိုငါ့ကိုတတ်လို့ငါပြန်တတ်မယ်ဆိုတဲ့သဘောမျိုးပြောတာမဟုတ်ဘူးအမားကိုဝန်ခံရရမယ်အမားကိုမြင်ကွင်းပြင်ကွင်းကျွန်တော်တို့ပေးရမှာဖြစ်တယ
်ဟုတ်ကဲ့ကိုမဒီရတဲ့ဘောရတဲ့သိကျင်ပါတယ်တခိစားမှာသူတို့ကအမှားကိုဝန်ခံမယ်နောက်မဖြစ်အောင်ဖွဲ့စည်းပါမယ်ကျွန်တ
ော်တို့ကျွန်တော်ထောက်ခံတယ်ကျွန်တော်တို့ဒါပေမဲ့ဒီနိုင်ငံကြီးအပြောင်းလဲလုပ်နေရတဲ့အခါကျတော့ကျွန်တော်တို့ reconciliation ပေါ့ဗျာအဲ reconciliation ကိုအရင်ဆုံးတွားကြရတာပဲဒီ process တွေကပြောင်းတဲ့တရားကို reconciliation လုပ်တဲ့အခါမှာ trust ရလာတဲ့အခါမှာခုနကအမှားကိုဝန်ခံမှုဆိုတာကတော့ဒါဟာကျွန်တော်တို့အခြေခံဥပဒေရဟိုဟာလာနိုင်ငံကြီးကပါလီမန်ဆုံးဖြတ်ချက်နဲ့ကျွန်တော်တို့လုပ်ရအောင်မယ်ဒါလိုမျိုးအာဘာဘာဖြစ်လို့လဲဆိုတော့ဒီကောင်းမှုတွေကိုအနာကရှင်းချမှာဟာလာလူသားတွေအတွက်ကျွန်တော်တို့ပေးနိုင်တဲ့အပြေပါအဲ့ဒီအတွက်ဒီမကောင်းမှုကျူးလွန်ခဲ့တဲ့လူတွေကမကောင်းမှုဘူးမကောင်းမှုဆိုတာကိုကျွန်တော်တို့ပြောရမှာပဲအဲ့ဒါအတွက်လည်းဝန်ခံရမှာပဲအဲ့ဒါကိုလည်းကျွန်တော်တို့တရားဥပဒေအရကိုလုပ်ရမှာပဲလေ officially ပေါ့ဥပမာတောင်အာဖရိကမှာကျွန်တော်ချူးချွန် reconciliation လုပ်တယ်မှားသွားတဲ့ဟာတွေမှားတဲ့လူတွေကခုနကဝန်ခံရတာတွေရှိတယ်အဲ့တော့ဒီဘက်ကခံရတဲ့လူတွေကလည်းဖွင့်လွှတ်ရတာရှိတယ်ဒါဟာကိုကျွန်တော်ကကောင်းမှုလို့ခေါ်ပါတယ်အဲ့တော့ဒီကောင်းမှုကိုအနာဂတ်ကိုပေးကြပါလေအဲ့လိုဟုတ်ပဲလက်စားချင်မှုကိုကျွန်တော်မပေးကြပါဘူ
းဟုတ်ကဲ့ဆိုတော့ကျွန်တော်တခုမေးချင်တာကိုမိုးဒီအခုကျွန်တော်အရှိကိုပဲကြည့်မယ်ဒီကိစ္စတွေကိုကောင်းပြီစောစောကပြောသလိုပဲသူတို့ဖြည့်ရှင်းရမယ်ဝန်ခံရမယ်ဖော်ထုတ်ရမယ်ခွင့်နှုတ်သူကလည်းခွင့်နှုတ်ရမယ်အရှိကိုကျွန်တော်ကြည့်မယ်ဆိုရင်ចောင်းသားတွေငင်းញမ်းစွာပညာသင်နိုင်ဖို့ဒီလိုတိုင်းပြည်ရဲ့နိုင်ငံရေးတွေမှာအနစ်နာခံသေခံသွေးထွက်သံယိုဖြစ်ခံရတဲ့ဘဝမျိုးမကြောက်စေဖို့ကျွန်တော်အဓိကဘာတွေလိုအပ်တယ်ထင်ပါလဲကိုမိုးသီးအရင်စပြောပါဒီခေတ်မှာ
အဓိကကတော့လွတ်လပ်မှုတရားမျှတမှုနဲ့ဖွံ့ဖြိုးမှုတွေပေါ့အခုဗမာပြည်မှာဒီလွတ်လပ်မှုနဲ့တရားမျှတမှုတွေဘူးပြောင်းလဲနေတယ်လို့ပြောတယ်ဗျာဗမာကျွန်တော်တို့24နှစ်ကြာသွားတဲ့အခါကျတော့အရင်ကတည်းကပူဆိုးပါတယ်တကယ်လွတ်လပ်မှုကလည်းတော်တော်လေးကိုစိတ်ဆုံးသွားတယ်ဘာမှမရှိတော့ဘူးတရားမျှတမှုရောဖွံ့ဖြိုးမှုလူတွေမှာဒီဝိသတနာတွေလည်းရင်ဆိုင်နေရတော့အဲ့ဒီကတနာတွေကိုအရင်ဆုံးသိရှင်းဖို့လိုပါတယ်အဲ့တော့ကျွန်တော်တို့အားလုံးတောင်းဆိုနေတာကဟဲ့လားဒီအကုန်လုံးလက်စားချဖို့တောင်းဆိုတာမဟုတ်ဘူးအာနာကိုဆွတ်လုပ်ဖို့တောင်းဆိုနေတာပေါ့အပြောင်းလဲကိုလုပ်ဖို့တောင်းဆိုနေတာဒေါက်တာစီစီကိုယ်တိုင်ပါလီမန်ထဲကိုသွားတယ်ဆိုတာကလည်းသူက1990မှာအများစုကိုနိုင်ခဲ့တာတော့အဲ့ဒါကိုဆွတ်လုပ်ပြီးတော့ဒီအပြောင်းလဲကိုဟဲ့လား change ကိုအဓိကလုပ်ဖို့သူကတိုက်တွန်းတယ်လို့ကျွန်တော်အနေနဲ့နားလဲပါတယ်ဒါကြောင့်မလို့အခုလောလောဆယ်မှာအဓိကလိုအပ်နေတာအပြောင်းလဲပါဗျာ။ဒ
ီ
အပြောင်းလဲအတွက်လွတ်လပ်မှုလိုပါတယ်။တရားမျှတမှုတွေလိုပါတယ်။ဖွံ့ဖြိုးမှုတွေလိုပါတယ်။ကျွန်တော်ဥပမာတစ်ခုအနေနဲ့ထောက်ပြပါမယ်။ကျွန်တော်တို့ဗမာပြည်စီးပွားရေးပြန်လဲမြင့်တင်ဖို့အတွက်ကရေးကြီးပဲရှိတော့လေကျွန်တော်တို့မှာပညာကြီးလည်းမရှိဘူး။ဤပညာလည်းမရှိတော့ဘူး။ invest လို့ပါတက်ဆန်လည်းမရှိတော့ဘူး။ဟဲ့လား။အရင်းဆိုတဲ့ capital ကလည်းမရှိတော့ဘူး။အဲ့ဒီအချိန်မှာကျွန်တော်တို့မှာရှိတာရေးကြီးပဲ။အဲ့တော့ဗမာပြည်ရဲ့ဒီ99ရာခိုင်နှုန်းကမြေမဲ့လက်မဲ့ဖြစ်နေကြရတယ်။အရေးမဲ့ဖြစ်နေတယ်။တိရခိုင်တော့ပဲဒီပမာပြည့်ရဲ့ခုနဖွင့်ပြမှုလွတ်လပ်မှုတရားမျှတမှုတွေယူနေတယ်။အဲ့တော့အဲ့ဒီအနေအထားတွေကိုပြန်ပြီးတော့ပြုပြင်ပြောင်းလဲဖို့လိုပါတယ်။အဲ့ဒီအပေါ်မှာကျွန်တော်တို့နိုင်ငံကြီးကနားလည်မှုရှိလာပြီး reconciliation ကိုလုပ်လာနိုင်ပြီဆိုရင်ကျွန်တော်တို့ပမာပြည့်ဟာ5နှစ်တွင်းထဲမှာဒီလွတ်လပ်မှုဖွင့်ပြမှုတွေကိုခံစားရမယ်လို့ကျွန်တော်အနေနဲ့မြင်တယ
်။ဟုတ်ကဲ့။
ဒါမှမဟုတ်ဥပဒေသားမိကုံးကိုပြန်ချုပ်ရမယ်ဆိုရင်အခုလောလောဆယ်ကျွန်တော်တို့အလိုအဆုံးကတော့ reconciliation တော့ပါအဲ့ reconciliation ကဘယ်ပေါ်မှာအခြေခံရမလဲဆိုလွတ်လပ်မှုတရားမျှတမှုနဲ့ဖွံ့ဖြိုးမှုတွေပေါ်မှာအခြေခံပါလို့ကျွန်တော်နေတိုက်တွန်
းဟုတ်ကဲ့လွတ်လပ်မှုတရားမျှတမှုဖွံ့ဖြိုးမှုဟာအရှိကိုဆက်သွားဖို့တိုင်းပြည်မှာအဓိကကျွန်တော် focus လုပ်ပြီးပြောချင်တာက Jang Lu Jang Lari, Sadin Gangu, Masun Kwaven, and Yanga Pinya Dinja Nangu. At Hiji, Tisapu Lade, Chigan Chedu in Nakumudia Tabjavare, Kwanzo Bari, Hiji, Timalakina, and Nagama, Jang Lari, Yinu, Pisumu Mujungang.
Oh, a tigger and yard cubo, a tigger on a township position with Chigan Ubri, Makin Zidu Yaro Bama Killa Mapupa. In a township position with Chigan Suraka, say our nation Senate Kaimabu. He pema women, little living machine out through a big suit car sitter today. At home, moving solution of Bam Chilam, a poor young pubin generator at Timha. Good dignity, so of Jordan Darupure, who Jonari Lulas of Pinati Jungle, a good two goes a child, Natankun Loga, Jonto Kana, Jonari, Jan Wingwindow, Mamma Sinsau. I lose in General Econosetra, Lumere, and then Lizzy Rega, General Pinya, Pisu, Kandavere, General Jonati, General to Miaishigiri. ကျွန်တော်တို့ကျောင်းသားတွေရဲ့လူငယ်တဲ့အနည်း၄၀တွေကကျွန်တော်ပညာရေးပိတ်ဆို့ကာစီထားတာဖြစ်တယ်အဲ့ဒီစိတ်ကြိုးဟာလားလက်ရှိအစိုးရကုနိုင်ကွာနားလေလာမယ်ဖွင့်ပြလာမယ်ဆိုရင်ကျွန်တော်ဒီအဆောက်အဦးမနေ့ကဟာလားကျွန်တော်တို့ပြန်တိဆောက်လို့ရပါတယ်အဓိကစိတ်ကြပါပဲဒီစိတ်ကြအားလုံးမှာရှိဖို့လို့ကျောင်းသားတွေနဲ့ဆက်မတယ်မဟုတ်ဘူးစိတ်ဆက်မတယ်မဟုတ်ဘူးအစိုးရကုနိုင်ကွ ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော့ဒီလိုမျိုးဆိုတော ့စနစ်94 96ចောင်းသားរីအကြံပြုချက်သဘောထားဖြစ်ပါတယ်